ဆာဗီယားလက်အောက်ကနေကော့ဆိုဗိုလွတ်လပ်ရေးကြေညာခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒကြီးကဲဟာဗီယားဆိုလာနာကပထမဦးဆုံးနိုင်ငံတကာခေါင်းဆောင်တူဖြစ်တဲ့ကော့ဆိုဗိုကိုရောက်ရှိနေပါတယ်ကော့ဆိုဗိုလွတ်လပ်ရေးနဲ့ပတ်သက်ပြီးတော့အောင်ပွဲခံသူခံကန့်ကွက်သူကန့်ကွက်ဖြစ်နေတဲ့အချိန်မှာမစ္စတာဆိုလာနာရောက်ရှိလာတာဖြစ်ပါတယ်။ VOA သတင်းတောက်စတက်ဖန်ဘော့စ်ဘူဒါပက်စ်ကနေပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်စံသာဆက်ပြီးတော့တင်ပြပေးပါရှင
်။အယ်ဘီနီးယားအနွယ်ဝင်တွေဒီလိုအောင်ပွဲခံနေကြချိန်မှာဥရောပသမဂ္ဂနိုင်ငံရေးမူဝါဒဆိုင်ရာအကြီးအကဲမစ္စတာဟာဗီယာဆိုလာနာရောက်ရှိလာတာဖြစ်ပါတယ်။မစ္စတာဆူလာနာဟာကိုဆိုဗိုသမ္မတဖတ်မီဆေဂျူဝနီဂျောဟာရှင်တာစီဒိုနန်တွေ့ဆုံပြီးကိုဆိုဗိုလူခွင့်ရေးကိုကြည့်ကြမဲ့အင်အား2000လောက်ရှိတဲ့ EU ရဲတပ်ဖွဲ့ကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်ကိုဆိုဗိုရဲ့ခက်ခဲသောရှေ့ခီးမှာဥရောပသမဂ္ဂအနေနဲ့ကူညီဖို့အဆင်သင့်ရှိတယ်လို့သူကဆိုပါတယ
် I would like to say that the joy that he was shown in the streets of Pristina and all over
Kosovo Pristina မြို့တော်နဲ့ကဆာဘိုတနန်တလျာတွေ့မြင်နေရတဲ့ပျော်ရွှင်မှုတွေကိုကျွန်တော်တို့လည်းဝေမျှခံစားရပါတယ်ဒါတွေကိုရှေ့ခီးမှာဒီလူအဖွဲ့အစည်းတိုးတက်ဖွံ့ဖြိုးအောင်ဆောင်ရွက်မယ်အပြုသဘောစွမ်းရည်အဖြစ်ပြောင်းလဲကြရပါလိမ့်မယ
်မစ္စတာဆူလာနာဟာ1996ခုနှစ်ကဆာဗီယာကိုထုတ်ပစ်စဉ်တုန်းကနေတိုအတွင်မှဖြစ်ခဲ့သူပါကိုဆိုဗိုလွတ်လပ်ရေးကိုဆန့်ကျင်ဒေါသထွက်နေတဲ့ဆာဗ်တွေကိုဆိုဗိုဆာဗီယာနေဇက်ဖြလန်ကူကိုမိရှုလိုက်ကြတဲ့အတွက်နေတိုတပ်ဖွဲ့ဝင်တွေဝင်ဆွတ်ဖို့ချက်ချင်းအကြောင်းဖန်လာခဲ့ပါတယ်လူမျိုးရေးကွဲပြားမှုရှိတဲ့မက်ထရိုဗီဇာမြို့မှာဆိုရင်ကုလသမဂ္ဂဝင်တဲ့ဘုံခွဲခံရပြီးကားတွေပျက်စီးသွားခဲ့ပါတယ်လူတွေတော့မထိခိုက်ခဲ့ပါဘူးဒီလွတ်လပ်ရေးကိုကိုဆိုဗိုဆာဗ်တွေမကျေနပ်တာသူတို့ဘက်မှလည်းနိုင်ငံတကာထောက်ခံမှုတွေရှိနေတာတွေကိုထင်ဟပ်ပြီးဆာဗီယာနိုင်ငံသားရင်းဝန်ကြီးဗုတ်ဂျာမိတ်ကအခုလိုပြောခဲ့ပါတယ်
Serbia finds this deeply regrettable. Serbia is not accepting that and Serbia is going
Serbia ဟာဒီကိစ္စအတွက်နည်းနည်းရှိုင်းရှိုင်းစိတ်ထိခိုက်ရပါလေ။ Serbia ကဒါကိုလက်မခံပါဘူး။နိုင်ငံတကာစင်မြင့်ဟူသမျှမှာဒီကိစ္စကိုတန်တမာရေးရာအရာရောနိုင်ငံရေးအရာပါဂျကုတ်ဂျခဲခုခံတိုက်ခိုက်သွားမှာဖြစ်ပါလေ
။ကိုဆိုဘိုလွတ်လပ်ရေးကိုအမေရိကန်ကအသိမှတ်ပြုတဲ့အတွက် Washington မြို့တော်က Subtan အမှတ်ကို Serbia ကပြန်လည်ခေါ်ယူလိုက်ပါပြီ။ကိုဆိုဗိုနဲ့ဆက်သွယ်ထူထောင်တဲ့နိုင်ငံတွေကဆပ်တန်ရုံတွေကိုလည်းဖယ်ရှားပစ်မယ်လို့ချင်းချောက်ထားပါတယ်။ဒီသံမက်ကဌာနေအပြတ်မှာကိုဆိုဗိုလွတ်လပ်ရေးဟာနိုင်ငံတကာဥပဒေကိုကမောက်ကမပြုလုပ်ခြင်းသာဖြစ်ပြီးဒေသတွင်းမငြိမ်သက်မှုဖြစ်စေလိမ့်မယ်လို့ပြောသွားခဲ့ပါတယ်
။ We feel that the negotiations should go on. We feel that the imposed solution concerning Kosovo
ဆွေးနွေးမှုတွေဆက်လုပ်သင့်ပါတယ်။ကဆာဗိုကိစ္စဖြေရှင်းချက်ဟာမှန်ကန်တယ်လို့ကျွန်တော်တို့မယူဆပါဘူး။ဒါဟာတည်ငြိမ်ရေးအတွက်အထောက်အကူမဖြစ်နိုင်ပါဘူး။ဒီကိစ္စကိုတန်တမာရေးအရာနောင်ဖြေရှင်းရလိမ့်ဦးမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒီတရားမဝင်တဲ့လုပ်ရက်ကိုအတိအမှတ်ပြုကြလိမ့်မယ်မဟုတ်ဘူးလို့မျှော်လင့်ပါတယ်
။ရုရှားနဲ့ဥရောပသမဂ္ဂနိုင်ငံအများအပြားတို့ကလည်းဆာဗီယာဆိုရင်ဒီလိုပဲစိုးရိမ်နေကြပါတယ်။စပိန်နိုင်ငံကဆိုရင်ကိုဆိုဗိုလွတ်လပ်ရေးကြေညာတဲ့ကိစ္စဟာသူတို့စီကခွဲထွက်ဖို့ကြိုးပမ်းနေတဲ့ Basque ဒေသမှာထိခိုက်လာလိမ့်မလားဆိုတာကိုစိုးရိမ်နေပါတယ်။ဒါပေမဲ့ပြင်သစ်ဂျာမနီဗြိတိန်အပါအဝင်ကျန်ဥရောပသမဂ္ဂနိုင်ငံတချို့ကတော့ကိုဆိုဗိုကိုအသိအမှတ်ပြုပြီးကြပါပြီ။ဥရောပသမဂ္ဂကနောက်ထပ်18နိုင်ငံကလည်းပဲဆက်လက်ပြီးတော့အသိအမှတ်ပြုလိုက်မယ်လို့ယူဆရပါတယ်။ဆာဗီယာအင်ဂျင်ဖြစ်တဲ့ဒီဥရောပသမဂ္ဂဝင်နိုင်ငံတွေမှာတော့ကိုဆိုဗိုကိုအသိအမှတ်ပြုရေးနဲ့ပတ်သက်ပြီးကွဲလွဲမှုတွေရှိနေပါတယ်။ဟန်ဂေရီကဆိုရင်ကိုဆိုဗိုလွတ်လပ်ရေးကိုအသိအမှတ်ပြုခြင်းပေမဲ့Hungarian Nuevoa သုံးသိန်းကျော်နေထိုင်တဲ့ Savia နဲ့လည်းမင်းမပြတ်လူဘူးလို့ဆိုပါတယ်။ဥရောပသမဂ္ဂရဲကိုမနှစ်ကမှဝင်ရောက်လာခဲ့တဲ့ Romania လိုနိုင်ငံတချို့ကတော့ကိုဆိုဗိုလွတ်လပ်ရေးကိုဆန့်ကျင်နေကြကြောင်းပါခင်ဗျာ
။ဦးကျော်စံသာပြောပြတာကျေးဇူးတင်ပါတယ်ရှင်။ဒီကိုဆိုဗိုလွတ်လပ်ရေးကြေညာခဲ့တာနဲ့ပတ်သက်ပြီးတော့မြမရှူတောင်းကသုံးသက်ချက်ကိုလည်းဒီနေ့ညပိုင်းမှာတင်ဆက်ပေးမယ်ဦးကျော်စံသာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာတင်ဆက်ပေးသွားဖို့ရှိပါတယ်။စောင့်မျှော်နားဆင်ပါရှင်။